တရုတ်နိုင်ငံမှာတော့ဆွေရဆန့်ကျင်ဆန္ဒပြသူတွေဘက်ကတောင်းဆိုချက်တွေကိုအာဏာပိုင်တွေဘက်ကဆွေးနွေးပြီးထူးထူးခြားခြားလိုက်လျောပေးလိုက်ပါပြီ။ဒီတရုတ်နိုင်ငံတောင်ပိုင်းဂွမ်တောင်းပြည်နယ်ကဝူခံမြို့မှာဆန္ဒပြသူတွေတောင်းဆိုခဲ့တဲ့အကျဉ်းသား၃ဦးကိုရပ်ပိုင်းတင်းလွှတ်ပေးဖို့ပြည်နယ်စစ်မြေအရာရှိတွေကသဘောတူခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဆန္ဒပြခေါင်းဆောင်တူကဆိုပါတယ်။ပြည်ခဲ့တဲ့သတင်းပတ်တွေအတွင်းဒေါသထွက်နေတဲ့ရွာသားတွေကဒေသခံအရာရှိတွေကိုဒီဂွမ်တောင်းပြည်နယ်ကသူတို့ရွာတွေကိုဝင်မလာနိုင်အောင်ထိရောက်စွာတားဆီးနိုင်ခဲ့ပြီးသူတို့ဟာသူတို့လည်းထိထိရောက်အုပ်ချုပ်မှုတွေလှုပ်လာခဲ့ပါတယ်။ဒီရွာသားတွေအနေနဲ့ရဲအချုပ်ခန်းထဲမှာဆန္ဒပြသူတွေတည်ဆုံခဲ့ရတဲ့အပေါ်ဆန္ဒပြခဲ့တာဖြစ်ပြီးဆက်ထင်းချုပ်ထားတဲ့အခြားဆန္ဒပြသူတွေကိုလည်းလွှတ်ပေးဖို့ပြင်းပြင်းထန်ထန်တောင်းဆိုလာခဲ့ကြတာပါ။ရွာသားတွေဘက်ကအခုလိုအချုပ်ထဲမှာတည်ခဲ့ရတဲ့သူဖြစ်ခဲ့ရတာကအယိုက်ခံခဲ့ရတာဖြစ်တယ်လို့ဆက်ဆွဲထားပေမဲ့ရဲတွေဘက်ကတော့နှလုံးရောဂါကြောင့်တည်ခဲ့ရတာလို့ပြန်ညင်းဆိုထားပါတယ်။ဒီရွာသားတွေအနေနဲ့စက်တင်ဘာလတည်းကဒေသခံအရာရှိတွေရဲ့မတရားမြေယာသိမ်းယူမှုတွေကိုဆန့်ကျင်ဆန္ဒပြခဲ့ကြပြီးဒီမြေယာတွေကိုသူတို့လက်ထဲပြန်ပေးဖို့ကိုလည်းတောင်းဆိုလာနေခဲ့ပါတယ်ခင်ဗျာ။